သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ကောင်းစွအမေရီဝစ်စင်ထားတဲ့အသက်20ဝန်းကျင်အရွယ်လူငယ်10ဦးကျော်ဟာရန်ကုန်မြို့ရဲ့လမ်းမချက်တနေရာမှာလက်တီးလက်မောင်းကြံကကြွေးကြော်ဆန္ဒထုတ်ဖော်နေကြပါတယ်ရန်ကုန်မြို့တွင်လုံခြုံရေးတင်းကျပ်ထားတဲ့ကြားကလူငယ်တွေဟာစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေကိုစန့်ကျင်နေပျောက်ကြားဆန္ဒပြလှုပ်ရှားမှုတစ်ခုကိုဖော်ဆောင်ခဲ့ကြတာပါဒီလိုစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကိုပမာနိုင်ငံလုံးဆိုင်ရာကြောင်းသားတပ်မကများအဖွဲ့ချုပ်ဗကဒများအဖွဲ့ချုပ်တပိတ်အင်အားစုတွေနဲ့ကြောင်းသားလူငယ်အများစုပူးပေါင်းဆောင်ရွက်ခဲ့ကြတာဖြစ်ပါတယ်ဆန္ဒပြပွဲတွေအကောင်နေတဲ့အာဏာသိမ်းကာစာအချိန်ကစလို့ကျောင်းသားလူငယ်တွေဟာစင်စက်မပြတ်လှုပ်ဆောင်လာကြတာလည်းဖြစ်ပါတယ်။လက်နက်ကင်တော်လိုက်ရေးအကောင်နဲ့အာဏာသိမ်း3နှစ်ကျော်ကာလရောက်ချိန်အထိလေဒီဆန္ဒပြပွဲတွေရပ်တန့်မသွားဖို့ကျောင်းသားလူငယ်တွေအားစိုက်လှုပ်ဆောင်ခဲ့ကြပါတယ်။လူမှုဆန္ဒပြပွဲတွေလူမှုလှုပ်ရှားမှုတွေကိုလက်နက်ကင်တော်လိုက်ရေးနဲ့စနစ်တကျပေါင်းစပ်နိုင်မှသာစစ်အာဏာရှင်စနစ်ကိုအမြင့်ဖြတ်နိုင်မှာဖြစ်တယ်လို့ဗကဒများအဖွဲ့ချုပ်တရင်နဲ့ပြန်ကြားရေးကော်မတီကမက်ခင်နီကဆိုပါတယ်
။ဗကဒများအဖွဲ့ချုပ်အနေနဲ့ဒီလိုမျိုးလူမှုဆန္ဒပြပွဲတွေလူမှုလှုပ်ရှားမှုတွေဒါတွေကလက်နက်ကင်တော်လိုင်းရေးနဲ့စနစ်တကျပေါင်းစပ်နိုင်မှသာစစ်အာဏာရှင်စနစ်ကိုအမြင့်ဖြတ်နိုင်မယ်လို့ယုံကြည်ပါတယ်။ဆန္ဒပြပွဲတွေဖြစ်လာဖို့ဆန္ဒပြပွဲတွေမတိုင်ခင်ဂျားထဲမှာတခြားရေးလောက်ရတယ်၊နေထိုင်ရေးအတွက်စီစဉ်ရတယ်အကုန်လုံးကိုလုံခြုံရေးရတင်းတင်းကြပ်ကြပ်နဲ့လုပ်ကြရပါတယ်။ဒါတွေကြောင့်လည်းလက်ရှိမှာဗကဒါမြောက်အဖွဲ့အစည်းဖြစ်နေရည်တည်နေတာဖြစ်ပါတယ်။ဒီလောက်ထိလုံခြုံရေးတင်းကျပ်ထားရတဲ့အနေအထားတွေမှာတော့စစ်ကောင်စီရဲ့ဖိနှိပ်မှုကအရန်ကိုပြင်းထန်လွန်လာကြအောင်ကျမတို့ဘက်မှာလည်းအဆုံးရှုံးတွေကအရန်ကိုကြီးမားပါတယ်။ဒီကာလတွေကဗကဒါသမိုင်းတစ်ချောင်းဂျန်တန်းခတ်ထန်ဆောင်ကာလလို့ပဲဆိုရပါလိမ့်မယ်
။ဒီလိုမျိုးចောင်းသားလှုပ်ရှားမှုတွေက21ရာစုနှွေဦးကျော်လန်ရေးကာလမှာပေါ်ပေါက်လာခဲ့တာတော့မဟုတ်ပါဘူး။ကျောင်းသားလှုပ်ရှားမှုတွေဟာနေချက်စန့်ကျင်ရေးတိုက်ပွဲတွေကပေါ်ပေါက်ခဲ့တာဖြစ်သလိုအဲ့ဒီနောက်ပိုင်းစစ်အာဏာရှင်ခေတ်အဆက်ဆက်မှာလည်းတိုက်ပွဲဝင်ခဲ့ကြပါတယ်။အာဏာရှင်တွေတယောက်ပြီးတယောက်တစ်ခေတ်ပြီးတစ်ခေတ်ပြောင်းလဲသွားပေမယ့်ကျောင်းသားတို့ရဲ့ရည်တည်ချက်ဘာကတရဲ့ရည်တည်ချက်ကတော့ဘယ်တော့မှမပြောင်းလဲခဲ့ပဲအာဏာရှင်စနစ်စန့်ကျင်ရေးလမ်းကြောင်းပေါ်မှာပဲမမမမရည်တည်ခဲ့တယ်လို့ဆိုကြပါတယ်။ပမာပြည်လွတ်လပ်ရေးဟာလည်းတိုက်ပွဲဝင်ကြောင်းသားလှုပ်ရှားမှုတွေကနေပေါ်ပေါက်လာတာဖြစ်တယ်လို့ဒီမိုကရေစီအရေးလူ့အခွင့်အရေးထွန်းကားရေးကိုအတိကထားလှုပ်ဆောင်နေတဲ့ New Myanmar Foundation အဖွဲ့တာဝန်ခံဒေါက်တာဆန်အောင်ကပြောပါတယ်
။ CSS မှာကျွန်တော်ကြောင်းသားတွေကြောင်းသားတွေဆိုတာကကျွန်တော်တက္ကသိုလ်ကြောင်းသားတွေပေါ့နော်ဒီတစ်ခေတ်တော့ဒါကြတော့ဒီအစကမ်းကြောင်းသားတွေလည်းပါတာပေါ့နော်ဒါပေမဲ့တက္ကသိုလ်ကြောင်းသားတွေကတော့ပေါ်ပြီးတော့နှမ်းဆက်တယ်ပေါ်ပြီးတော့အသိဉာဏ်ပိုကျရတာပေါ့နော် exposure ပေါ်တာပေါ့ဒီလိုမှာတစ်ခါကလည်းပဲအားလုံးဖွင့်လဲကျင်းတာပေါ့ဒီနေ့ခါကျတော့ဒီလုပ်ချင်ရင်ကျွန်တော်တို့နေရာတင်းတင်းနဲ့တော့လုပ်ကြခိုင်းကြပြီကြတယ်ဆိုတော့အင်္ဂါကမှာတော့ကျောင်းသားလှုပ်ရှားမှုပါအခုကျွန်တော်အလုပ်သမားလှုပ်ရှားမှုကြီးလိုပဲတော့ဒီလိုတွေကတော့ဒီချိန်တန်းမှာပေါ့နော်ကျွန်တော်တို့ဒီအဖြစ်တွေ့ရတာတော့ပေါ်ထွက်ရနေမှာ case ဖြစ်မှာတော့ကျွန်တော်တို့ဒီဥဆောင်ခဲ့တယ်။ဒါနဲ့နိုင်ငံကမှလည်းဒီတိုင်းပဲ။ဗမာပြည်မှာလည်းဒီတိုင်းပဲပြောမယ်ဆိုလို့ရှိရင်ကျွန်တော်ဗမာပြည်လူလိုက်ကြီးကအကြောင်းသားရနေပြီးတော့တော့အကြောင်းသားကျွန်တော်တိုက်ပွဲပဲတောက်ကြရဲအကြောင်းသားလို့ဆောင်ရရပြီးတော့တော့ဒီပေါ်ပေါက်ကလည်းကျွန်တော်ပြောပြရပါတယ်
။စစ်အာဏာရှင်စနစ်ဆန့်ကျင်ရေးဒီမိုကရေစီအရေးဒီမိုကရေစီပညာရေးကျောင်းသားတို့အခွင့်အရေးကာကွယ်ရေးစတဲ့အချက်တွေအပါအဝင်မူ6ချက်လမ်းကြောင်းပေါ်ရည်တည်ခဲ့တဲ့ကျောင်းသားတမကတွေဟာ1962ခုနှစ်ဇူလိုင်လ9ရက်အရေးခင်နောက်ပိုင်းမှာထင်းထင်းပေါ်ပေါ်ရည်တည်ခွင့်မရခဲ့ကြပါဘူး။အဲ့ဒီနောက်2012နိုင်ငံရေးအပြောင်းအလဲတွေနောက်ပိုင်းတမကတွေပြန်ပေါ်လာပေမယ့်အာဏာပိုင်တွေရဲ့တရားဝင်အတိအမှတ်ပြုတာတွေနဲ့တက္ကသိုလ်အုပ်ချုပ်ရေးပိုင်တွေမှာပါဝင်ခွင့်မရခဲ့ကြပါဘူး။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD လက်ထက်မှာတော့ចောင်းသားတို့အခွင့်အရေးကာကွယ်ရေးနဲ့တပ်မကတွေလွတ်လပ်စွာဖွဲ့စည်းခွင့်အနေငယ်ရရှိခဲ့ပါတယ် အဲ့ဒီအခွင့်အရေးဟာလည်း21ရာစုစစ်အာဏာသိမ်းမှုနဲ့အတူရေစုံမျောခဲ့ရသလိုကျောင်းဝင်းအတွင်းကတပ်မကရုံးခန်းတွေလည်းပိတ်သိမ်းခဲ့ရပါပြီ။ကျောင်းသားတွေအပေါ်ကာကွယ်ပေးတဲ့တပ်မကအဖွဲ့အစည်းတွေလည်းမရှိတော့တာကြောင့်အာဏာပိုင်တွေကဖိနှိပ်မှုတွေပိုလှုပ်ဆောင်လာတယ်လို့တက္ကသိုလ်နောက်ဆုံးနှစ်ကျောင်းသူမမြသစ္စာကဆိုပါတယ်
။ကျောင်းသားတွေရမယ်အခွင့်အရေးကိုဒီတပ်မကဆိုတာရှိရတဲ့အတွက်ကိုရီကိုသူတို့ကအဲ့လို respect ဆိုရတခုထားတယ်အခုအဲ့လိုမျိုးတမကရေအဖွဲ့စည်းရေမရှိတော့တဲ့အတွက်ကိုရီးယားအဲ့ပရဝုန်နဲ့ဝင်ပြီဆိုတာနဲ့ကျောင်းဆိုရတက္ကသိုလ်ဆိုရပရဝုန်နဲ့ဝင်ပြီဆိုတာသူ့အဖေခေါ်ရမေခေါ်ရမမသိရဘွားကိုပြန်ရောက်သွားပြန်ကျောင်းကိုမတရားအဲ့လိုအတင်းပြန်တက်ဖို့အတွက်စိတ်ဆန္ဒမပါဘဲနဲ့တက်ကိုတက်ရမယ်ဆိုရရည်ရွယ်ချက်တည်းနဲ့လိုက်ပြီးတော့စိုက်ဝါတွေပေါ့နော်စိုက်ဝါလို့ပဲပြောမှာအဲ့လိုမျိုးသွင်းနေအခုဆိုပို့ဆိုးတာစစ်တပ်ထဲမဖြစ်မနေဝင်ရမယ်ဆိုပြီးတော့ပြောရတဲ့အတွက်ကြောင့်မလို့ចောင်းသားတွေက CDM လောက်ထားတဲ့ចောင်းသားအချို့ပေါ့နော်တဝက်နီးပါးလောက်ကစစ်တပ်ထဲမဝင်ခြင်းနဲ့အတွက်ចောင်းကိုပြန်တက်ကြဖို့အတွက်သူတို့အတွေ့အကြုံတော့အဲ့လိုမျိုးလိုက်ပြီးတော့ပြောင်းလဲနေတယ်ပေါ့နော်အဲ့ဒါတွေပေါ့နော်ဖိနှိပ်တယ်ဆိုတာလေမဖြစ်လို့လဲဆိုတော့ကိုအတွေ့အကြုံနဲ့ကိုရှင်သန်ဝင့်မရှိဘူးပေါ့
စစ်ကောင်စီအနေနဲ့ကျောင်းတွေပြန်ဖွင့်နိုင်ဖို့နီလန်ပေါင်းစုံနဲ့ကျောင်းသားတို့အပေါ်စိတ်ပိုင်းရုပ်ပိုင်းဆိုင်ရာဖိနှိပ်တာတွေကိုဆက်တိုက်ဆိုသလိုလှုပ်ဆောင်ခဲ့ပါတယ်။တစ်ချိန်နဲ့ပါမယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာနိုင်ငံတဝန်းကစတင်ကြောင်းတက္ကသိုလ်တွေမှာစက္ကန့်ချတက်ဆွဲထားတွေလှုပ်ဆောင်ခဲ့ကြတာပါ။ဒါကြောင့်ကျောင်းသားတွေဟာကျောင်းပရဝုန်တွေအတွင်းလွတ်လပ်စွာသွားလာခွင့်ပညာသင်ကြား권တွေမရှိတော့သလိုအကြောက်တရားတွေနဲ့နေစဉ်ဖြတ်တန်းနေရပါတယ်။တစ်ဖက်မှာလည်းစစ်ချုပ်ပညာရေးကိုတပိတ်မောက်ခါကျောင်းမတက်ပဲအာဏာရှင်ဆန့်ကျင်ရေးတိုက်ပွဲတွေမှာပါဝင်နေတဲ့ကျောင်းသားတွေအနေနဲ့လည်းပညာသင်ကြား권တွေဆုံရှုံခဲ့ရပါတယ်။ပြီးခဲ့တဲ့နှစ်ဇူလိုင်လမှာကမ္ဘာဘဏ်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာအရအာဏာသိမ်းမှုဖြစ်ပြီးနောက်တိုက်ပွဲတွေကျယ်ပြန့်လာတဲ့မြန်မာနိုင်ငံမှာကျောင်းသားဥယျာဉ်အလုံးရဲ့22ရာခိုင်နှုန်းသာကျောင်းတက်နိုင်တော့တယ်လို့ဖော်ပြထားပါတယ်။ရေရနာဘုံတက္ကသိုလ်ကျောင်းသားသမဂ္ဂပြန်ကြားရေးတာဝန်ခံကိုမင်းခတ်ကျော်လင်းက
ကျောင်းတက်ခြင်းမတက်ခြင်းအနှောက်ကျွန်တော်တစ်ခါမှာပေါ့နော်ကျောင်းသားတို့ခုရေးပြီးရချိုးပေါက်ခံတဲ့အခါမှာရှိတယ်ပေါ့ဒါကြီးကိုကျွန်တော်တို့ဘယ်လိုဖြေရှင်းလဲဆိုရင်တော့ကျွန်တော်တို့ဒီနိုင်ငံကအစုဖွဲ့တွေအပြင်ဘာရမဖြစ်နေဖြေရှင်းလာပြင်လဲတော့နိုင်ငံကပညာရေးရောက်ဆုံးမှုအကြီးကျယ်ဖြစ်တယ်ပေါ့တစ်ခါမှာလဲဒါ NUG ကိုပါဥပကကျွန်တော်တနိုင်တော့လောက်တယ်ဆိုပေမဲ့အဲ့ဒါကျွန်တော်တနိုင်ငံတော့မှရှိရကျောင်းသားတို့အထွန်းချုပ်နေထားမှာတော့ရှိမနေဘူးပေါ့နော်လူငယ်ကွယ်နဲ့ပညာရေးမှာစိတ်ဝင်စားမှုရှိဖို့ကြရတယ်ပေါ့နော်ဒါကတော့ကျောင်းတက်တဲ့ကျောင်းသားတွေကဖြစ်တည်မှုပေါ့နော်တစ်ဖက်မှာလည်းဒါကျောင်းတက်နေတဲ့ကျောင်းသားတွေခုနကလူသားတိုင်းတို့အဲ့ဒါဖိနှိပ်မှုလို့လည်းရင်ဆိုင်နေရတယ်အဲ့လိုအခြေအနေမှာကျွန်တော်တို့ကဒါကြီးကိုပြင်ချနိုင်မှုဆိုရင်တော့တည်ကြတယ်ကျွန်တော်တို့ဒီစုဖွဲ့တွေတည်းမဟုတ်ပါဘူးကျွန်တော်တို့ဒီနိုင်ငံတကာမှာစုဖွဲ့အနေနဲ့ဒီကျောင်းသားတို့ပေါ်မှာပေါ့နော်ဒီကျောင်းသားတွေဆက်ရနာရှင်အောက်မှာရှိတဲ့ကျောင်းသားတွေပညာရေးပေးနိုင်တဲ့အနေထောက်သွားမလဲဘယ်လိုမျိုးကယ်ဆုတ်ကြမလဲဒါရင်တော့ကျွန်တော်တို့မဖြစ်မနေစဉ်းစားတင်လို့ယူဆတယ
်1936မေရှိရမှာစတင်တည်တည်ခဲ့တဲ့ဘဂတများအဖွဲ့ချုပ်ဟာနေချက်လက်အောက်ခံဘဝမှာလဲလူမှုအင်အားနဲ့တိုက်ပွဲဝင်အောင်ဝယ်ဆင်ခဲ့ကြပါတယ်အဲ့ဒီနောက်ဖက်စစ်ဆန့်ကျင်ရေးနဲ့အာဏာရှင်စနစ်ဆန့်ကျင်ရေးတိုက်ပွဲတွေမှာလဲပြည်သူနဲ့အတူရက်တီတိုက်ပွဲဝင်ခဲ့ကြတာဒီကနေ့ဆိုရင် 88 နှစ်ပြည့်ခဲ့ပါပြီ။အာဏာရှင်တွေဟာတမိုင်းချေရပြတဲ့အဆောက်အဦတွေ၊တမကအဆောက်အုံတွေကိုဘုံခွဲဖျက်ဆီးပြီးကျောင်းသားထုတမိုင်းကိုမှင်းမိန်ပျောက်ပြက်အောင်လုပ်ခဲ့ကြပါတယ်။ဥနေဝင်းလက်ထက်ကလည်းအာဏာရှင်စနစ်ကိုရဲဝင့်စွာတွန်းလှန်ခဲ့တဲ့ကျောင်းသားကောင်းဆောင်ချင်းတိုင်ရင်သာဆက်လိုက်တင်မအူဟာဖမ်းဆီးခံခဲ့ရပြီး1986ဇွန်လ26ရက်မှာအင်းစိန်ထောင်တွင်ကျိုးပေးကွတ်မြက်ခံခဲ့ရတဲ့ဖြစ်ရပ်တွေလည်းရှိခဲ့ပါတယ်။လက်ရှိနေဦးတော်လိုင်းရေးကာလမှာလည်း88ကျောင်းသားဟာကိုချင်းမီအပါအဝင်ကိုဖြိုးစီရတော်တို့ကိုစစ်အုပ်စုကကျိုးပေးတပ်ဖြတ်ခဲ့ပါတယ်။ဒါ့အပြင်ဘကိုးခရိုင်ဘဂတတူဥက္ကဋ္ဌကိုခန့်လင်းနိုင်ဘဂတကျောင်းသားဟာမင်းဖုံးမဟာအပါအဝင်နိုင်ငံရေးအကျဉ်းသားတချို့ကိုတိုက်ဦးကြိုက်စကောအကျဉ်းထောင်တွင်ကနေထောင်ပြောင်းစဉ်လမ်းမှာကားမောက်ချိန်ထွက်ပြေးဖို့ကြိုးစားတယ်ဆိုတဲ့ဆွဆွဲချက်နဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကပြစ်ခတ်ဖမ်းဆီးရကနေတေဆုံခဲ့ရပါတယ်။မုံရွာတက္ကသိုလ်ကျောင်းသားများတမကစာပေနဲ့အမှုပညာတာဝန်ခံမတ်ချောစုဟန်ကလည်း
ဘာကတရောကျွန်တော်တက္ကသိုလ်တွေရောအားလုံးရဲ့ပုံမှန်ချက်ကတော့အာဏာရှင်ကိုအပြစ်ပြက်တွန်းလှန်ပြီး တိုင်းသားတွေရောအကုန်လုံးကျွန်တော်ဒန်းတူညီမျှတဲ့အခွင့်အရေးနဲ့အတူတူကျွန်တော်တို့ကောင်းမွန်တဲ့ဖရဒီမိုကရေစီနိုင်ငံတော်စစ်ကြီးကိုကျွန်တော်တို့ရေအကုန်လုံးအတူတူချစ်တတ်ချင်ပါတယ်အဲ့ဒီချစ်တတ်နေတဲ့လမ်းကြောင်းကိုပဲကျွန်တော်အနေနဲ့အတူတကွသွားနေပါတယ်ဒါကျွန်တော်တို့ရဲ့တူညီတဲ့ဟိုရည်မှန်းချက်ကြီးပါအခုကျောင်းသားတွေကိုတက်ဖြတ်တဲ့ကိစ္စရက်တွေမတရားဖမ်းဆီးတဲ့ကိစ္စရက်တွေမတရားပုံမှန်ရည်နဲ့ဖမ်းဆီးတဲ့ရိုင်းတဲ့ကျွန်တော်မြင်တွေ့ရတယ်ဒါကကျွန်တော်တို့ရဲ့ကျောင်းပတ်ဝန်းအတွင်းမှာစစ်တပ်တဆွဲထားရလို့ရတယ်ကျွန်တော်မြင်လုံးဝမခံနိုင်ဘူးအဲ့ကျေးဇူးဆက်ပါကျွန်တော်ကြွေးကြော်ခဲ့တဲ့စကားတွေဖြစ်တယ်စစ်တပ်ကစစ်တမ်းလျောက်ကိုကိုနေရကိုတမ်းလျောက်မပြတ်မချင်းကျွန်တော်ကျောင်းသားတွေကကျောင်းဆက်တငယ်နဲ့ဝင်ပြီးဆက်ဘယ်တော့မှတင်မှာမဟုတ်ပါဘူးဒါအပြင်အခုဒီကျွန်တော်2017မှာကျွန်တော်ကျောင်းသားတွေအကုန်လုံးယုံကြည်ထားတဲ့တွင်ရှိပါဒါပါလဲဆိုတော့အာနာရှင်ကိုကျွန်တော်ပြည်သူလူထုစီရင်မဲ့တရားစီရင်ခုံရုံးကမှကျွန်တော်မတင်နိုင်မချင်းကျွန်တော်ကျောင်းသားတွေကဘယ်တော့မှကျောင်းပြန်တက်မဲ့ကျောင်းသားတွေမဟုတ်ဘူးဆိုတော့ဒါကျွန်တော်လူထုတရားလုံးဒါခံထားခံရဖြစ်ပါ
စစ်အုပ်စုစစ်အစိုးရစစ်ဘီရိုကရေစီရန်နေရာဆိုတဲ့စစ်သုံးစစ်နဲ့တောက်တိုင်ပြူတိဆောက်ထားတဲ့အာဏာရှင်စနစ်ကိုအမြင့်ပြတ်ဖြုတ်ချနိုင်ဖို့ဟာမြန်မာနိုင်ငံအတွက်တော့အရေးပါလာပါတယ်။ဒါမှသာကျန်းတူညီမျှမှုတွေဗဟိုပြုတဲ့ဒီမိုကရေစီစနစ်ကိုဖော်ဆောင်နိုင်မယ်လို့ယုံကြည်ထားကြတာပါ။ဘကတာအဖွဲ့ချုပ်နဲ့ကျောင်းသားသူတွေကတော့ဒီလိုယုံကြည်ချက်တွေနဲ့ကြွေးကြော်ရင်လမ်းမချက်မှာတော့လက်အလန့်နဲ့အတူချီတက်လို့နေစေပါဒီသတင်းဆောင်မကိုတန်လင်းခက်ခပေးပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှာနှာစင်နိုင်ပါတယ်နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ်SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင
်။ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား။ Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ